achieve my final goal. My mother, you know, got her PhD in math. And in fact, my mother is the first woman in Myanmar to get a PhD in mathematics.
And ကျမအမေကတင်ချမှာပါရဂူပွဲရခဲ့ပါတယ်။တကယ်တော့ကျမအမေဟာတင်ချပါရဂူပွဲရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်။သူခေတ်တုန်းကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူပွဲရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်။ဒါကြောင့်ကျမဘဝမှာအတူတူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အဦးဆုံးအားကြရတဲ့ပုံကူဖြစ်ပါတယ်။ကျမအမေရဲ့တင်ချာကိုမျက်နှိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့ NASA ကအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ Caltech California ဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားဂျူကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူမိခင်တင်ချာပါရဂူပွဲရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်မိဖြစ်သူလဲတင်ချာဝါဒနာပါပြီးအခုလို NASA အမေရိကန်အာကာသလေ့လာရေးဌာနမှာတာဝန်ထမ်းဆောင်မှုကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြန်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်။အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်။ခြားမှာကျမကအားလုံးကိုသိနှစ်သက်ပါတယ်။ကျမရဲ့မဟာသိပ္ပံဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
။ဘွဲရပြီးအာကာသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
် Time came closer for me to interview with different places JPL was one of the places that came to campus
အလုပ်ကိန်းအတွက် interview ဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီတည်းမှာ JPL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်ဖို့ပြင်ဆင်ခဲ့ပါတယ်နောက်ဆုံး JPL နဲ့အင်တာဗျူးရခဲ့ပါတယ
်မမီမီအောင်ဟာ JBL ဌာနမှာထူးချွန်တဲ့မြို့သမီး14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် JBL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမမီမီအောင်အပါအဝင်ဗီယက်နမ်ကလှစီပြေးဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူကနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရကလေစီးပြေးဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီးပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်လောလောဆယ်သူဟာMars in radio ကိုစူးစမ်းလေ့လာရမှာတုံးနိုင်တဲ့ Mars helicopter စီမံကိန်းမှာ manager တူလေးဖြစ်ပါတယ်။သူက American ပြည်တော်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူအသက်2နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူခွင့်ရေးချုပ်ပေါင်းမှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလို့သူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma, Myanmar, now called is very different. There were just very few things that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါကျမတို့စီမှာတီဗီမရှိပါဘူးရေဒီယိုဆိုလဲကိုဖွင့်ကျင်တိုင်းဖွင့်နားထောင်လို့မရပါဘူးတချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ကျင်တာတွေကိုနားထောင်ခဲ့ရပါတယ
်အကြက်တဲတွေကြားကသူအသက်17နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူ့ကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစားခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ် မေရိကန်ပြည်ထောင်စုမှသူဟာအယ်လီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံဘွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ရှက်စစ်အင်ဂျင်နီယာမဟာသိပ္ပံဘွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယင်တွေမှာမောင်းတူမဲ့ဒရုန်းယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့ဖွဲ့နေတဲ့2020မှာအင်္ဂါဂျိုကိုလွှတ်တင်မဲ့ Rover Cars စရုပ်ကြီးနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူမဲ့ drone ယာဉ်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်က Caltech တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ
်။ It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high-resolution camera to complementary to a rover, you know, be able to fly far ahead of the rover to get high-definition images more than we do today.
So that we can use those high-resolution rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားသင့်နေဘယ်နေရာကိုတော့မသွားသင့်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းတူမဲ့ drone ယာဉ်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေNASA သိပ္ပံပညာရှင်ဒေါက်တာဗဒေရာတင်က VOA ကိုရှင်းပြခဲ့ပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘော်ကို Curiosity လို့ခေါ်တဲ့ကားစက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။အခုလောလောဆယ်ဒီ Curiosity ဆိုတဲ့ robot စက်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေတယ်။ဒါကြောင့်စက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်မှုအတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုစက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်။အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲကနေပြီးတော့ကြိုးစားနေပါတယ်။ Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်။ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်ဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီဟဲလီကော်ပတာကို2020မှာ Mars 2020 Robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တင်မဲ့ Rover Robot စက်ရုပ်ယင်မစ်ရှင်နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH for Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းတူမဲ့ drone ယာဉ်ကိုအတူဆိတ်လို့နှိုင်းပဲအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်းရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
You can bend 'Cause it only serves to make me